ဒီနေ့ကျွန်တော်တို့ကတော့ဒီအချုပ်မျိုးတစ်မျိုးဖြစ်တဲ့ဂျုံကျဲဥတရားစသဖြင့်ねဖုတ်တဲ့နံကထိုင်လို့အချုပ်မုံမျိုးကိုခေါ်တဲ့ကွကီကိုအခြေခံတဲ့အီတီအမ်အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံးကွကီကတ်တာကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက CUTD ကခကကဖြတ်တာဆိုတော့စကပိုက်ထုံးရဲ့လုံကောက်ဒီဘဲကတော့ကွကီမုတ်ကိုဖြတ်တဲ့ပစ္စည်းပေါ့ဘစကွတ်မုတ်လို့ကွကီမုတ်မျိုးကိုဖုတ်မယ်ဆိုရင်ဂျုံတရားနို့ကျဲဥစသဖြင့်နေပြီးအပြားလိုက်လှင့်ရတာဖြစ်ပါတယ်ဒီနောက်အဲ့ဒီလှင့်ထားတဲ့အပိုင်းကိုကိုလိုချင်တဲ့လေးတောင့်3ကန်ကျဲစသဖြင့်ဖြစ်နိုင်ဖို့ရကသံဒါမှမဟုတ်ပလတ်စတစ်နဲ့လုပ်ထားတဲ့ ဖြတ်တဲ့ပစ္စည်းကိုသုံးရတာဖြစ်ပါတယ်အဲ့ဒီပစ္စည်းကိုကွကီကတ်တာရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်အဲ့ဒီကွကီကတ်တာကိုသုံးပြီးမုတ်ဖုတ်မယ်ဆိုရင်ကိုဖြတ်တဲ့ကွကီကတ်တာပုံစံတိုင်းအားလုံးကတပုံစံနဲ့ထွက်လာတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်ကွကီကတ်တာဆိုတဲ့အီဒီယမ်အတိအပယ်ကတော့
This neighborhood has cookie cutter homes. It must have the same home building company.
This neighborhood has cookie cutter homes. It must have the same home building company. Smart cookie.
SMART smart ga tora nyan temyeta COOKIE cookie ga diniya ma sozo ga shin pya ge de idiom ma lo နံကထိုင်လိုမျိုးမုတ်အချို့မဟုတ်ဘဲလူကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်။ဒါကြောင့် smart cookie ဟာညံထက်တဲ့လူကိုဆိုလိုတာဖြစ်ပါတယ်။အီဒီယမ်အတိအပယ်ကလည်းအတူတူပါပဲ။လူရည်တဲ့လူမျိုး၊ညံထက်တဲ့လူမျိုး၊ပညာရှိပြီးပြဿနာကိုဖြေရှင်းနိုင်တဲ့ဉာဏ်မျိုးရှိတဲ့လူကို smart cookie လို့ရည်ညွှန်းပြောတာဖြစ်ပါတယ်။တော်တယ်တတ်တယ်အားကိုးရတယ်ခုခုခိုင်းရင်စိတ်ချရတဲ့
My niece is a smart cookie. She passed her matriculation with 5 distinctions. My niece is a smart cookie. She passed her matriculation with 5 distinctions.
Tough
cookie.
ဆိုတာပဲဖြစ်ပါတယ်. T-O-U-G-H, tough ga, diniyama,kanayeshida, kekera, gusulura,phit-pa-de. C-O-O-K-I-E cookie ga, sazoga atayin, lupo-gogo yinhyuna, suro, sakwaithungye, dayay, dewe garo, kete, dumyu,phit-pa-de. အီဒီယမ်ဆိုတဲ့သဘောပဲအသေးပဲကတော့နှစ်မျိုးရှိပါတယ်။တစ်ခုကတော့ကျမတို့မြန်မာမှာအတော့ကိုမလွယ်တဲ့လူစားမျိုးဖြစ်တာကိုဆိုလိုတာဖြစ်ပါတယ်။စီကံချီးပြီးစာအုပ်အကြီးတိုင်းလုပ်တာနားဝင်အောင်ပြောရဆိုရဆက်ဆံရခက်တဲ့လူမျိုးကို tough cookie ရဲ့လို့ရည်ညွှန်းသုံးတာလည်းဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ဂျော့ရှ်ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။My
boss is a tough cookie. He won't listen to what we want to say.
ကျွန်တော်တို့ဆရာသမားကတကယ်ကိုမလွယ်တဲ့လူစားပဲ။ကျွန်တော်တို့ပြောချင်တာကိုသူကနားမထောင်ဘူးလေလို့အဓိပ္ပာယ်ရပါတယ်။ဂျော့ဂျ်ကူပီးတဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။My
boss is a tough cookie. He won't listen to what we want to say.
Tough cookie ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့ကြမ်းတမ်းလှတဲ့ဘဝကိုခံနိုင်ရည်ရှိတာအနိုင်မခံအရှုံးမပေး
ကျိုးစားတဲ့စိတ်ဓာတ်ရှိတဲ့လူမျိုးကိုလေ tough cookie ရဲ့လို့ရည်ညွှန်းပြောပါတယ်။ကျမတို့မြန်မာမှာမဘေးတာအန်ကိုခဲပန်းပန်လှည့်ပဲဆိုပြီးတော့ဘဝရဲ့တန်ကိုကြံ့ကြံ့ခံနိုင်တဲ့လူမျိုးကို
tough cookie ရဲ့လို့လည်းရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary is a tough cookie. Although she is a widow, she worked hard to send all her three children to college.
Mary ကအတော်ကိုဘဝမှာခံနိုင်ရည်ရှိတဲ့မြို့သမီးပဲ။မုတ်ဆိုးမှလည်းဖြစ်တယ်။ဒါပေမဲ့လို့လည်းသူ့ကလေးသုံးယောက်စလုံးကိုကောလိပို့နိုင်အောင်သူအလုပ်ကိုတိတ်ကြိုးစားလုပ်ခဲ့တယ်လို့ထိပ်ပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary is a tough cookie. Although she is a widow, she worked hard to send all her three children to college.
ဒီတရင်ပါ cookie ကိုအခြေခံပြီးကျင်းပြခဲ့တဲ့ idiom အသုံးတွေကတော့
cookie cutter, smart cookie, tough cookie
တို့ဖြစ်ကြပါတယ်။နောက်တွင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။